သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒေါက်တာထွန်းအောင်ရွှေခင်ဗျာကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်တဲ့အခုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့သောရရှင်နေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းခုလိုမျိုးအင်တာဗျူးဟိုပါတော့လက်ခံတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ကတော့ထွန်းအောင်ရွှေပါအမျိုးသားညီညွတ်အစိုးရရဲ့ဩစတြေးလျနိုင်ငံကိုယ်စားလှယ်အနေနဲ့တာဝန်ထမ်းဆောင်နေပါတယ
်အခုမြန်မာပြည်မှာဒီပထမတည်းတော့သူတို့ရွေးကောက်ပွဲလုပ်ပြီးပြီပေါ့လေအဲရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒေါက်တာထွန်းအောင်ရွှေအနေနဲ့ဘာတွေများကြားသိရပြီးဘာတွေများသေချာအတိအကျသိရပါလဲ
အဲဟောပေါ့ပထမဆုံးအနေနဲ့ပြောချင်တာတော့ဒီအချမ်းဖက်စစ်အုပ်စုအနေနဲ့ဒီအတူကြောင့်ရွေးကောက်ပွဲတစ်ခုကိုဆောင်ရွက်ကြတော့မယ်ဆိုတာကျွန်တော်လူငယ်တဲ့နှစ်နှစ်လောက်တည်းကပြောတယ်နိုင်ငံတကာအတိုင်းဝိုင်းကိုရောအထူးသဖြင့်ဩစတြေးလျတို့တော့လည်းအစိုးရအတိုင်းဝန်ကိုကျွန်တော်ပြောတာပေါ့နော်အခုတော့ဒီဒီဇင်ဘာလ27ရက်နေ့မှာသူတို့ရဲ့အတူရောင်ယူကောက်ပွဲရဲ့ first round နဲ့ပြီးသွားပြီနော်တချို့တော့မဲဆန္ဒနယ်ပြည်မှာလည်းဒီဒီမဲဆင်းနေလည်းပြင်ညာပြီးဆိုတဲ့အခါကျတော့ကျွန်တော်တို့ပြောခဲ့တဲ့ဒီအတူရောင်ယူကောက်ပွဲနော်စေုပ်စုရဲ့ကောက်ကစ်ဆင်းလေးတဲ့လူရက်တီဟာဘုံပေါ်သလိုပေါ်လာပြီပေါ့ဗျာဒါပြီးတော့ဟိုကျွန်တော်တို့ပြောနိုင်တယ်ဒါအခုကနဦးနေတော့ကျွန်တော်အဲ့ဒါလည်းပြောချင်ပါလေဗ
ျသူတို့လူတွေကိုအတင်းအကျပ်လိုက်ပြီးတော့မဲထည့်ခိုင်းလာမှုပွဲနဲ့သူတို့ဘလူများလူတွေကိုချိန်းချောက်နေပါလေ
အာဆရာကြီးအဲ့ဒါလေကျွန်တော်ချိန်းချောက်မှုကတော့ဟိုးအရင်စရရလို့ကျွန်တော်ပြောချင်ပါလေအဲ့တော့သူတို့လုပ်ခဲ့တဲ့ process ပေါ့နော်ဖြစ်စဉ်တစ်ခုလုံးကိုပြောပြချင်ပါလေအဲ့တော့ပထမဦးဆုံးနော်ဖေဗရူလာတရက်နေ့သူတို့အာနာသိန်းနဲ့အချိန်ကစပြီးတော့ဒါ election ကို6လပြည့်လုပ်ပြီးပါမယ်လို့ကြေညာပြီးတိုင်းပြည်ကိုရေးပေါ်ခြင်းကိုကြေညာတယ် NLD ကနေပြီးတော့မဲဆင်းနေခိုးပါတယ်ဆိုပြီးတော့ဆွဆွဲတယ်ပေါ့နော်ဒါပေမဲ့ဒီနေ့သူတို့ရဲ့ယူပေါက်ပွဲကော်မရှင်ကလည်းဟိုဝန်ဆောင်သွားရပြီသူတို့ရဲ့မဲဆင်းနေလည်းအတိအကျမမှန်ပါဘူးဆိုတာလည်းသူတို့ပြောသွားပြီပေါ့နော်နောက်ပြီးတော့မှဒီလွန်ခဲ့တဲ့ဒီ NLD အစိုးရဟိုဆွဆွဲခဲ့တဲ့ဟာလည်းဒီနေ့ဒီသူတို့တက်တည်တက္ကရာမပြနိုင်ဘူးဟိုဒါနံပါတ်1ပေါ့နော်နံပါတ်နှစ်ကပါလဲဆိုတော့ဒီလိုမျိုးကောက်ကြည့်လုံးပါတဲ့လုပ်ငန်းတွေလုပ်ဖို့အတွက်ဒီအာနာပိပိရပ်ပိုင်းအတွင်းမှာဒီလိုမျိုးယူကောက်ပွဲကော်မရှင်ကတာဝန်ရှိတဲ့လူတွေကိုဖမ်းဆီးခဲ့တယ်စစ်တပ်ကလူတွေကိုသူတို့အစားထည့်တယ်ပေါ့နော်ဒါတွေကျွန်တော်တို့သိကြတယ်အဲ့တော့အဲ့ဒီလေကကသူ့ရဲ့ဒီ election committee ရဲ့ integrity ပေါ့ဗျာတမာတိနဲ့နော်တည်ချင်မှုနဲ့ဗဲမလိုက်မှုဆိုတဲ့ဟာတွေအဲ့ဒီတွေကဖြစ်စည်းသွားပြီပေါ့ဗျာနော်အနောက်တတိယအဆင့်သူတို့ဘာလုပ်လဲဆိုတော့ဒီနိုင်ငံရေးပါတီများမှတ်ဖို့လိချင်းဥပဒေကိုဒီကော်မရှင်ကစတင်တယ်။အဲ့တော့ဆရာအခုကြည့်လိုက်ဒီရုပ်ောက်ပွဲမှာ Federal Level ပေါ့နော်ပြည်ထောင်စုအဆင့်ဝင်ပြနိုင်တဲ့ပါတီ6ပါတီပဲရှိတယ်။ဒါ28ရက်ဒီလုတ်သွားခဲ့ပြီးကျွန်တော်တို့မြင်ရပြီ။2020ခုနှစ်နော် NLD အစိုးရလုတ်ခဲ့တဲ့ရုပ်ောက်ပွဲတုန်းကနော်အမျိုးသားသွတ်တော်ပေါ့နော် Upper House အတွက်ဆိုရင်တနင်္ဂနွေလုံးအဆင့်ပြည်တော်စုအဆင့်ဝင်ရောက်ရှင်ပြိုင်တဲ့ပါတီအားလုံးပေါင်း56ပါတီရှိတယ်။ဒီ lower house ပေါ့ပြည်သူ့သွတ်တော်ဆိုရင်ဒါ94ပါတီရှိတယ်။အဲ့တော့ဒီကိန်းဟန်းဟိုကပြလိုက်ရင်ဒီစစ်တပ်ကဘယ်လောက်ထိညှပ်ပတ်ထားတယ်နော်။သူတို့လိုချင်တဲ့နိုင်ငံရေးပါတီကိုသူတို့ဟိုပါအောင်လုပ်ပေးပြီးတော့မှမလိုချင်တဲ့ပါတီတွေကိုဖယ်ထားတယ်ဆိုတာဒါဒီပါတီနိုင်ငံရေးပါတီမှတ်ဖို့လိချင်ဥပဒေနဲ့စပြီးတော့ညှပ်ပတ်ပြီးတော့ရုံးမာတာပဲ။ဒါကအခုelection မှာကျွန်တော်စပြီးတော့မှမြဝါထင်နေတွေ့ရပြီပေါ့ဗျာเนาะနောက်စရုံးကအဆင့်ကဘာလို့လဲဆိုတော့ဆရာအခုမြင်နေမိဖို့ ਨੇ တိုက်ရိုက်ချိုးကြတယ်ဒီဥပဒေဆိုတဲ့နာမည်ခံထားတဲ့ပေါ့เนาะပြည်နေရန်တရားတွေကိုသူတို့အများကြီးလုတ်လိုက်တယ်ဥပမာအဖြစ်เนาะသူတို့စစ်တပ်ကစစ်ကိန်းကရေးဆွဲထားတဲ့2008ဖွဲ့စည်းပုံခြေခံဥပဒေဆိုတဲ့ဟာမှာနိုင်ငံသားတွေကိုပေးထားတဲ့အခွင့်အရေးတွေကိုเนาะဒီရုပ်ောက်ဝဲနီးကမှာအကုန်ပြန်ယူသိမ်းတယ်နော် constitution ကိုယူသိမ်းတာမဟုတ်ဘူးဒီနိုင်ငံသားတွေအခွင့်အရေးကိုအကာအဝယ်ပေးထားတဲ့ဥပဒေတစ်ခုတည်းကဒီ clause တွေသူတို့ပယ်ဖြတ်တာနော်အဲ့ဒါဆို constitution နဲ့ against ဖြစ်တယ်ဘယ်လို clause တွေလဲဆိုတော့ဒီ power မလိုဘဲနဲ့ဖမ်းဆီးနိုင်တယ်နော်ချုံနှောင်ထားနိုင်တယ်နော်နောက်ပြီးတော့မှဒီတရားရုံးရဲ့ဒီ အတည်ပြုချက်မလိုဘဲနဲ့ထိန်းသိမ်းထားနိုင်တယ်စသဖြင့်ပေါ့ဗျာ civic rights တွေအကုန်လုံးကိုပြန်ယူသိမ်းတာဒါကဒါချင်းဆောင်မှုအကြီးကြီးပဲလူတိုင်းကိုသူတို့အနိုင်ထက်ဟိုအနိုင်ကျင့်လို့ရတဲ့အနေအထားဖြစ်သွားတယ်နောက်တစ်ခုက cyber security law ဆိုတာကို2025ဇူလိုင်မှာလုပ်တယ်အဲ့တော့ဒီ law ရဆိုရင်မြန်မာပြည်မှာ VPN လေးခံသုံးရင်ကိုတရားခံဖြစ်သွားပြီ criminal ဖြစ်သွားပြီဒါလူတိုင်းကို criminalize လုပ်ပြလိုက်တာနော်ဒါလည်း independent ကိုဖိနေရမ်းပြရမှာ independent ပြင်ထန်တဲ့ဟာနော်နောက်ပြီးတော့ဘာလုပ်လဲဆိုတော့ election protection law ဆိုပြီးတော့လုပ်တယ်နော်အဲ့တော့ Facebook မှာ reaction လေးပေးတာနဲ့ကိုထောင်ချပြလိုက်တဲ့လူတွေအများကြီးကြုံခဲ့ရတယ်ဒါကဘလောက်စီလူတွေကိုအကြောက်တရားနဲ့လုထားလဲဆိုတာကိုတွေ့ရတယ်ဒီအားရဲ့ရလက်အနေနဲ့ကကျွန်တော်28ရက်နေ့မဲပေးကြတဲ့အခါမှာတချို့သောသတင်းအေဂျင်စီပေါ့နော်ကျွန်တော်တို့ EBC ကလည်းပါပါတယ်နော်ဒီမဲလာပေးတဲ့လူမျိုးမီးတဲ့အခါမှာအာကျွန်တော်တို့ကျမတို့တော့မတည်ဘူးခလုတ်နှိပ်ရမယ်ဆိုလို့နှိပ်လိုက်တာပဲဆိုပြီးတော့ဟို defensive position နဲ့ဖြေကြရတယ်နော်အဲ့တော့လူတွေကဘယ်လောက်ထိကြောက်နေရလဲဆိုငါတို့မဲပေးတာကနော်ငါတို့ဘယ်သူ့ကိုပေးတယ်ဆိုတာများတိသွားမလားဆိုတဲ့ topic အကြီးကြီးဖြစ်အောင်ကိုလှုပ်ထားတာပေါ့နော်နောက်ပြီးတော့မှဒီနေ့ပြည့်စနစ်မှာလဲဆက်ကလုတ်ကိုတုံးပြီးပေးခိုင်းတယ်ဆိုတော့ဒီဗိုလ်တာတွေရဲ့ကိုယ်ရေးကိုယ်တာဒီဒီအချက်လက်ဒီလုံခြုံစိတ်ချမှုเนาะမဲပြည့်တဲ့အခါမှာဒီဟိုလှုပ်ဝဲပြီးတော့မှပေးရတယ်ဆိုတဲ့ဟာပုံမှာဒါဘယ်လောက်ထိလုံခြုံမလဲပေါ့အကုန်လုံးကပြည့်စည်သွားတဲ့စိတ်ရှိတယ်ဒါကြောင့်လဲလူတွေဟာအင်တာဆိုးရင်နေတယ်ဟိုကိုကူအကာအကွယ်ဖြစ်နေတဲ့ဇာတ်မျိုးကြီးပြောရတယ်တချို့ဆိုရင်တရင်တော့ရဲ့အင်တာဗျူးတောင်မှလက်မခံရတဲ့အဆင့်ရှိကြရပေါ့เนาะဒါတည်းကကျွန်တော်တို့ဒီမဲပေးတဲ့ကာလမှာတည်နေမှာကျွန်တော်တို့ကြည့်ရတာပေါ့เนาะအဲနောက်တစ်ခုကအခုမဲရလာတီကိုထုတ်ပြန်လာပြီအဲ့တော့ပြည်သမားအစ်စ်မှာဒီစစ်တပ်ကဘာလုပ်ထားလဲဆိုတော့ရုပ်ပေါ်ပွဲစနစ်ကြီးကိုသူတို့စိတ်တိုင်းကျပြင်ဆင်ထားတယ်ပေါ့เนาะအဲ့ဒီမှာဘလို့နာမည်ကောင်းခဲ့ထားလဲဆိုတော့ proportional representation ပေါ့ဗျာအချိုးကျဟိုကိုစားသိနိုင်တဲ့စနစ်ကိုလုပ်ပေးထားပါတယ်ပါတီအငယ်လေးတွေလည်းလွတ်တော်မှာနေရာရအောင်လုပ်ပေးထားပါတယ်ဆိုပြီးတော့မှကြီးညာထားတယ်နာမည်ကောင်းယူထားတယ်ပေါ့နော်သို့တော်လည်းမြန်မာပြည်မှာဒီစစ်တပ်ကတကယ်လုပ်ထားတာကအဲ့ဒါမဟုတ်ဘူးဥပမာကျွန်တော်တို့ပြောရရင်ကျွန်တော်တို့ Australia မှာနော် Upper House ပေါ်ပြာ Phoenix ဆိုရင်ဒါ PR စနစ်ကိုတုံးတာအဲ့တော့ကျွန်တော်တို့ New South Wales ပြည်နယ်ဆိုပြည်နယ်ကြီးတစ်ခုလုံးကိုဒါရုပ်ောက်ပွဲနေမြေဖြစ်သတ်မှတ်ပြီးတော့မှဒီပြည်နယ်ကြီးထဲမှာဒါပါတီအငယ်တွေရောအကြီးတွေရောအကုန်လုံးကသူတို့ရခဲ့တဲ့မဲတွေကိုအချိုးကျတက်ပြီးတော့မှစိတ်နှိမ်မှကိုစားပြုမှုလုပ်တာနော်ဥပမာပြင်ကျွန်တော်တို့ဒီ Shooter Fisher and Farmer ကုံကပေါ့နော်ပါတီလူမျိုးပါတီတေးလေးဆိုရင်နော်ငင်းဆောင်ဝေးစိတ်ကြီးမှသူ့ရဲ့ပါတီထောက်ခံမှုကတပြည်နယ်လုံးမှာပြန့်နှံ့နေနိုင်ဘူးပေါ့နော်သူတို့အားကောင်းတဲ့မြို့ရွာလေးတွေမှာပဲရှိမှာပေါ့ဒါပေမဲ့တပြည်နယ်လုံးကိုဒီ Electoral ဟုတ်ပါတော့ဒီ delegation တစ်ခုလုံးအနေနဲ့တတ်မှတ်ပြီးတဲ့အခါကျတော့သူတို့ရဲ့မေးတွေကလည်းတပြည်နယ်လုံးကိုစားလုပ်ခွင့်ရတယ်။ဒါပေမဲ့မြန်မာပြည်မှာတက်စစ်တပ်ကဒီ PR ကိုဘာလုပ်လိုက်လဲဆိုတော့ဒီဒီမဲဆန္ဒနယ်မှာ self division တွေအကုန်ခွဲပြလိုက်တယ်။ခွဲပြလိုက်တဲ့အခါကျတော့ပါတီငယ်လေးတွေကဟို PR ပေးရင်မရဘူးပေါ့ဗျာ။နော်အဲတော့ threshold တွေကမြင့်သွားတယ်သူတို့နေရာရဖို့အတွက်တအားဖြစ်သွားတယ်။ဒါစစ်တပ်ကစနစ်တကျရုံမှာပါလား။ဒါကလည်းဒီရုပ်တော့ပွဲမှာအကုန်ပေါ်လာတာပေါ့နော်ဆိုတော့ဒီဆက်တွေလည်းတုံးထားတယ်လူတွေလည်းကြောက်အောင်လုပ်ထားတယ်ရုပ်ောက်ပဲစနစ်ကိုလည်းမတမာမှုတွေအများကြီးလုပ်ထားတယ်အဲပြီးတော့အစိုးဆုံးကဘာလဲဆိုတော့ဒီ data for Myanmar ဆိုတဲ့ဒီ research team ကထုတ်ပြန်ထားတယ်နော်ဘယ်ဆန္ဒနယ်တွေမှာ USDP ရဲ့စစ်တပ်ကထောက်ခံထားတဲ့တန်ခိုင်ပါတီရဲ့ကိုယ်စားလှယ်တွေကသူတို့ရဲ့ခိုင်လုံမဲရဲ့အနည်းဆုံး50ရာခိုင်နှုန်းနဲ့အထက်ကသွားရဖြစ်နေလို့စူတင်မဲရင်းနဲ့လာတယ်။အဲ့ဒါလက်ဆန္ဒနေတိုင်းမှာသဘုံစံနဲ့တွေ့ရတယ်။ဆိုတော့အဲ့ဒါလည်းကြည့်လိုက်ရင်ဆရာကြီးဘလောက်များမြစ်ပတ်ထားလဲဆိုတာလေ
။ Okay.
ဒါတွေကိုတွေ့ရပါပြီ
။ Okay. ကျွန်တော်တခုပြတ်မေးချင်လို့ပါ။အဲ့တော့သူတို့ကလူတွေဘယ်သူတွေကမဲပေးလဲမပေးဘူးလဲဆိုတာသူတို့ကဘယ်လိုသိလဲ။မဲမပေးတဲ့လူတွေကိုသူတို့သိလို့ရှိရင်သူတို့ဘာလုပ်နိုင်မလဲ။အခုသူတို့အတိအကျလည်းမသိတော့လေ။
ဟုတ်ကဲ့အဲ့ဒါတွေကတော့နေရာဒေသနဲ့ဆိုင်တယ်တချို့သောကြေးရွာတွေတချို့သောသူတို့ control ကောင်းကောင်းလုပ်ထားနိုင်တဲ့နေရာတွေဆိုရင်ယာယီမှုဆယ်မှုတွေကချိတ်ဆောက်ကြတယ်နော်အဲ့တော့သူတို့မှတ်ထားတယ်ဆယ်ပုံစံတစ်ဆင်နဲ့လာမယ်ဘယ်ပြည့်တဲ့လူတွေကိုမှတ်ထားမယ်ဖြစ်မနေလာပေးရမယ်စသဖြင့်ပေါ့ဗျာနော်စာနဲ့ထုတ်ပြန်တာမဟုတ်ဘူးလေနှုတ်နဲ့ချိတ်ဆောက်တာကြီးရှိတယ်အဲ့ဒါတွေလည်းကျွန်တော်တို့တတိယနဲ့မှကြားတယ်နောက်ပြီးတော့စောစောကကျွန်တော်ပြောခဲ့တယ်ဆက်နဲ့ ဒီတိုင်းတဲ့အတွက်ကြောင့်လူတွေစိတ်ထဲမှာ insecure ဖြစ်ကြတယ်။ဘာလို့မဲပြီးတာများတည်သွားမလားဆိုတာမျိုးတွေလည်းဖြစ်ကြတယ်ပေါ့နော်။အဲထင်းထောက်မှုတွေကတော့အပြည့်ပါပဲကြာ
။နောက်တစ်ခုကသူတို့ကကျွန်တော်ဖားတဲ့သတင်းတွေရဆိုရင်ဒီမြန်မာပြည်တစ်ခုလုံးမှာစစ်အာဏာရှင်က45ရာခိုင်နှုန်းနေရာပဲသူတို့အုပ်ဆိုးထားနိုင်တယ်ဥမာရခိုင်ပြည်လိုမျိုးဆိုလို့ချင်းရခိုင်ပြည်တစ်ခုလုံးကသူတို့မရှိသလောက်ဖြစ်နေနောက်ဒီ KNU အုပ်ချုပ်တဲ့နယ်မြေတွေမှာလည်းသူတို့မရှိသလောက်ဖြစ်နေအဲ့တော့အဲ့လို45ရာခိုင်နှုန်းပဲသူတို့ကင်ထားနိုင်တော့ဂျန်တဲ့နေရာတွေကမဲမပြီးတော့သူတို့နေတဲ့ဓာတ်ကိုဘလို့များခြေပပြောဆိုပါလေ
အဲအဲ့ဒါကလေအင်တန်ဟိုပါပေါ့နော်ရည်မှုတော့ကောင်းတယ်ဆရာကြီးရုပ်ောက်ပွဲဥပဒေမှာလေမဲဆန္ဒလာပြီးတဲ့လူတယောက်ပဲရှိရင်တောင်မှအဲ့ဒါကရုပ်ောက်ပွဲအထမြောက်နေတယ်ဒါသူ့ဥပဒေပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ရခိုင်ပြည်နယ်ဆိုလဲဒါစစ်တီစုမန်အောင်လို့နော်စောက်စုတော့ပဲမဲပေးနိုင်ပြီမဲ့ရခိုင်ပြည်နယ်တစ်ခုလုံးကိုကူစားပြုမဲ့ကိုယ်စလေတွေဆိုတာမျိုးသူတို့လှုပ်လာလိမ့်မယ်နော်နောက်ပြီးတော့အခုသူတို့ကရုပ်ောက်ပွဲကိုအဆင့်3ဆင့်နဲ့တွားမယ်ဆိုပြီးပြောထားတယ်။အဲ့ဒီအကြံကဘာလဲဆိုတော့နိုင်ငံတကာကိုလှည့်စားတာပေါ့ဗျာ။3ခုလုံးလိုက်ရင်အားလုံးကမြို့ဟိုပေါ့မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိခဲ့တဲ့အဲ65မြို့နယ်ကလွဲလို့နော်မြို့နယ်ပေါင်း290နီးပါးလောက်မှာသူတို့ရုပ်ောက်ပွဲကာဗာဖြစ်ပါတယ်ဆိုတာလုပ်ထားတာ။သို့တော်လည်းအခုပထမအဆင့်နော်မြို့နယ်102မြို့နယ်မှာပဲလုတ်တာနယ်တွေကိုသူကရုပ်ောက်ပွဲကအထမြောက်နေပြီပေါ့နော်။အထမ်းမြောင်းနေပြီအဲ့တော့ဆွတ်တော်ထဲမှာဒီပြည်တော်စုဆွတ်တော်ဆိုတဲ့အထက်လူတော်အောက်လူတော်နှစ်ရပ်ပေါင်းမှာစစ်တပ်ကဆွတ်မဲ့နော်ဒီတမသားစစ်တပ်ကိုယ်စားလှယ်တွေနဲ့အခုမြို့နယ်102မြို့နယ်အနီးတက်လာမဲ့ကိုယ်စားလှယ်တွေနဲ့ဆိုရင်ကိုဒီလွတ်တော်က50ရာခိုင်နှုန်းစွန့်သွားပြီနော်သူတို့ကျင်းပလို့ရတယ်ဒါသူတို့ပြည်သားတက်ချက်ပြီးတော့လုထားလာအဲ့တော့ဘာလို့30နဲ့လိုရလဲဆိုတော့နံပါတ်1နိုင်ငံတကာကိုလှည့်စားခြင်းနဲ့သူတို့ရဲ့ coverage ကောင်းနေစရာကိုကြားနေတယ်ဒါနံပါတ်1နံပါတ်2ကတော့ဒီအကယ်၍မြန်ပထမအဆင့်မှာသူတို့လူကျင်တဲ့ရန်တက်မရှိရင်ဒုတိယတတိယအဆင့်တွေမှာသူတို့တော့ကိုပေါ့နော်အစွမ်းကို memory ပြလေးလုပ်ကြမယ်နော်သူလူကျင်တဲ့ပုံစံကိုအတင်းအာမပုံဖော်ကြမယ်ပေါ့ဗျာဒါတွေလည်းရှိတာပေါ့ဒါကြောင့်သူတို့ကဒီပုံစံနဲ့ပြင်ဆင်ထားတာဖြစ်ပါတယ်
โอเคနောက်အဲ့တော့သူတို့ရဲ့ရွေးကောက်ပွဲကိုခုလောလောဆယ်ကမ္ဘာဘယ်နိုင်ငံတွေကအသိမှတ်ပြုပါ
ကမ္ဘာပြည်နိုင်ငံတွေအားလဲဆိုရင်တော့အခုလိုမျိုးအာနာသိန်းစစ်ကောင်စီเนาะအပြန့်ဖက်စစ်တပ်အဆင့်အနေထားမှာတောင်မှအတိမတ်ပြီးဆက်ဆံနေတဲ့နိုင်ငံတွေပဲသူ့ကိုဆက်ပြီးတော့ဝန်းရံကြမှာပေါ့เนาะအဲဒါတေဂျာဘော့ကတော့တရုတ်ပါမယ်ရုရှားပါမယ်ဘယ်လာရုစ်ပါမယ်အီရန်ပါမယ်เนาะနောက်ပြီးကျွန်တော်အင်ဒီးယားချင်းနိုင်ငံတွေကဆိုတာအိန္ဒိယဆိုရင်ဒါပါနိုင်တဲ့အလားအလာအများကြီးရှိတယ်ထိုင်းအလားအလာအများကြီးရှိတယ်เนาะအာဆီယံတွေကဆိုရင်စစ်အုပ်စုကိုတောက်လျှောက်နော်ဆီယူစီဘကရက်တည်နေတဲ့လာအိုတို့ကမ္ဘောဒီးယားတို့ပါမှာပေါ့နော်ဒီနိုင်ငံတွေပဲဆက်ပြီးတော့ဒီအတူရောင်ယူကောက်ပွဲကြီးကိုဟုတ်ပါတယ်မှန်ပါတယ်ဆိုတာမျိုးကြီးဆက်လုပ်သွားဖို့အနာထားရှိပါတယ်ဗျအ
ဲ့တော့ဒီဩစတြေးလျကရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာတွေများပြောတာရှိပါလဲ
ဩစတြေးလျကရွေးကောက်ပွဲနဲ့ပတ်သက်ရင်ပြီးခဲ့တဲ့နှစ်ထဲကနေကိုပြောထားတာတွေရှိပါတယ်ဥပမာအရင်ကျွန်တော်တို့ဒါနိုင်ငံသားဝင်ကြီးနော်ဆီနီတာ21ဆိုရင်2024အောက်တိုဘာလကနော်ပမခဆောင်တာနာရဲ့ဘုံလောင်းမှာသူဒီ opening remark ပြောတဲ့အခါမှာဒီဩစတြေးလျအနေနဲ့မြန်မာနိုင်ငံကိုနော်အရတားအစိုးရကဥဆောင်ပြီးတော့မှဒီမိုကရေစီနည်းလမ်းတကျတရားဝင်မှုရှိရှိနဲ့တက်လာတဲ့အစိုးရမျိုးပဲညီညီနဲ့လို့သူကဒါအတိအလင်းပြောထားတယ်ပေါ့နော်ဆိုတော့ဒီစကားရက်ကအများကြီးအတိအပြည့်ပြေးသွားတယ်ပေါ့
။ဟုတ်ကဲ
့။နော် legitimate return of civilian led democratic government လို့သူကတုံးသွားတာ။အခုအတူရောင်ယူကောက်ပွဲက legitimate return လည်းမဟုတ်ဘူး။နော် democratic ဒီဟိုအားတွေလည်းနှုံးဆန်တန်ဖိုးတွေလည်းမရှိဘူး။ civilian led government ဆိုတာလည်းမဖြစ်နိုင်ဘူး။အခုစစ်တပ်ကကောင်းနေပဲဟိုအဝေးစားပြောင်းပြီးလာကြပါပေါ့။နော်ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကလည်းဩစတြေးလျအစိုးရအနေပြီးတော့ဒီ election နဲ့ပတ်သက်လို့ထုတ်ပြန်ကြလို့ပါတယ်အဲ့ဒီမှာလဲသူတို့အနေနဲ့ရှင်းရှင်းလင်းလင်းပြောထားတာကတော့ဒီရုပ်ောက်ပွဲကညီမကြီးတဲ့အဖြစ်မဟုတ်ဘူး free and fair မဖြစ်နိုင်ဘူးဆိုတာကိုပြောထားပါတယ်အဲ့တော့ရုပ်ောက်ပွဲတစ်ခုမှာဒီ free and fair ဆိုတဲ့သဘောလုံးနှလုံးကအရန်ကိုအတိအပြည့်ရှိပါတယ် free and fair မဖြစ်ဘူးဆိုတာနဲ့ဒီရုပ်ောက်ပွဲရလတ်ပြီးတာအလကားပဲပေါ့နော
်ဟုတ်ကဲ့နောက်ဒီ Australia မှာရှိတဲ့မြန်မာတွေရောဒီစံချုံမှာသွားမဲပေးတာတွေရှိပါလားအ
ဲကျွန်တော်တို့သိရတော့ကတော့နော်ဒီ OVV ကင်မရာမှာရှိတဲ့စစ်ကောင်စီရဲ့ယုံက ချုပ်တင်မဲ့ပေးဖို့ရက်တောင်မှ public ကိုမကြေညာရေးခဲ့ပါဘူးเนาะမကြေညာခဲ့ဘူးအဲ့တော့ဒီသူတို့ကင်မရာရုံးမှာအချုပ်တင်မဲ့မှာလူတွေလာပြီးတော့မဲပေးနေကြတယ်ဆိုတော့တဲ့င်းကိုဒီစစ်ကောင်စီရဲ့နိုင်ငံရေးဝန်ကြီးဌာန Facebook page မှာဓာတ်ပုံလေးတွေနဲ့တင်ပြတယ်အဲ့တော့ဘယ်သူတွေလဲလို့ကျွန်တော်တို့စုံစမ်းကြတဲ့အခါမှာကျွန်တော်တို့ရဲ့ CBN နိုင်ငံရေးဒီဝန်ကြီးဌာနဝန်တန်းတွေပေါ့နော်စီရင်ဝန်တန်းတွေကကျွန်တော်တို့ပြောတယ်အဲ့ဒီလူတွေအားလုံးကအဲ့ဒီတန်ယုံကမြန်မာစစ်ကောင်စီယုံကဝန်တန်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေပဲဖြစ်ပါတယ်လို့ပြောပါတယ်အဲ့တော့ကျွန်တော်တို့ကင်ပါရာမှာရှိတဲ့မြန်မာအတိုင်းဝန်းရလည်းဒါအောက်ကြီးကဲခတ်ပါပြီရှိပါတယ်တော့သူတို့မတွေ့ရပါဘူးဗျာ
ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေကျွန်တော်တို့ဆွေးနွေးမယ်ဆိုတော့အများကြီးကြံသေးတယ်လေနောက်တစ်ခေါက်မှကျွန်တော်ထပ်ဆွေးနွေးရပေါ့အခုလောလောဆယ်မှာကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ welcome ပါ welcome
ပါရုပ်ရှင်ကြည့်ရတာကိုနှစ်သက်ပါသလား SBS on demand မှာရုပ်ရှင်ဇာတ်ကားပေါင်းယာနဲ့ချီရှိပြီးတော့ကြိုက်တဲ့အချိန်မှာကြည့်ရှုနိုင်ပါတယ်ကပအကောင်ဆုံး drama ဇာတ်ကားတွေပြည့်ရမယ်မှတ်တမ်းတွေတရေကားတွေဟာသနဲ့အချက်ဇာတ်လမ်းတွေကိုကြည့်ရှုနိုင်ပါတယ် sbs.com.au/ondemand ကိုသွားပြီးတော့ကြည့်ရှုနိုင်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ